မြန်မာနိုင်ငံမှာတိုက်ပွဲတွေဓာတ်တဲ့ပူများပြင်းထန်လာတဲ့အခါဒုက္ခသည်တွေကိုလက်ခံနိုင်အောင်နေစားတျှောက်မှာခိုးလို့ရစခန်းတွေတည်ဆောက်ဖို့အစိုးရကအစဉ်သင့်ရှိနေပါတယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးကပြောကြောင်းဘန်ကောက်ပို့သတင်းကရေးသားပါတယ်ထိုင်းစွာကမြန်မာနိုင်ငံရဲ့အခြေအနေတွေကိုစောင့်ကြည့်နေပါတယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးပန်ပရိဘဟိတနုကာရကပြောပါတယ်ပတ်သက်ချင်းနေကြတဲ့အဖွဲ့အားလုံးရန်ဆောင်နေကြတာအဆုံးသတ်ချက်ပြီးညတိုင်းမြအမြန်ဆုံးဆွေးနွေးညှိနှိုင်းကြဖို့လဲသူကတောင်းဆိုလိုက်ပါတယ်လက်ရှိချိန်နေအောင်မှာတော့ဒုက္ခသည်တွေစုပြုံအော်တိုက်ရောက်လာကြပွဲမရှိသေးဘူးလို့သူကဆိုပါတယ်ဒါပေမဲ့အခုကစပြီးတကယ်လို့တိုက်ခိုက်ကြတာတွေတိုးမြလာခဲ့ရင်ထိုင်းနိုင်ငံတစ်ခုတည်းကိုပဲမဟုတ်ပဲလားရအနှံ့ကိုဒုက္ခသည်တွေထွက်လာနိုင်ကြပါတယ်လို့ထိုင်းနိုင်ငံရေးဝန်ကြီးကတွက်ဆထားပါတယ်စစ်ပွဲမှာပြင်ပနိုင်ငံကြီးတနေနိုင်ငံကပါဝင်ပတ်သက်နေတဲ့တရင်ဘာတရင်မှသူမရရှိသေးပါဘူးလို့လဲမစ္စတာပမ်ပရီကပြောပါတယ်မြန်မာစစ်ဘွဲကထိုင်းနိုင်ငံပေါ်တက်ရောက်မှုခုထိတော့မရှိသေးပါဘူးလို့တမဟာအုံတက်မှုဒုတိယဗိုလ်ချုပ်ကြီးပရစန်စစ်စီရီရက်ကပြောကြပါတယ်ဒုက္ခသည်တွေနေဆက်ဖြတ်လာခဲ့လို့ရှိရင်လူသားချင်းစာနာထောက်ထားရေးအကူအညီသူတို့ရမှာပါလို့ဒုတိယဗိုလ်ချုပ်ကြီးကဆိုပါတယ်ထိုင်းနိုင်ငံကိုကာကွယ်ဖို့ထိုင်းစစ်သားတွေကအသက်ဆုံးကျနေကြပါတယ်လို့လည်းသူကပြောပါတယ်